差不多也可能是在两口里对我的来生那也那他们是在口里对我的来生那也虽然地来生三天代那边是一间房间的话题不要比你干明了那是理解一样那比你妈可能真也怕不说我的上岸过去我也看一下今天比你妈可能真也怕不说我的上岸过去大家都是人家无敌的那你我的男的呀我讲那一件是真实我们就不得给我就安排大家都把他们来打欧洲这边就在我的看哭我们想要家里不常理装了清凉的软着的眼睛而且也看不到你摸着的这样因为我家的其实都想的感觉可是你们看得见不然在说我家的朋友可是你们看得见就怕你的也吵架的看过人家不吵架不敢哭上这里要是你的手机要好像有没有这样的我不知道是什么哭上这样我不知道这样我不知道但是把这两个人他要的这样也让他爸爸他这样的这个不是这就要没有多讲的他要的这样他要不必要别的来了没有也别的就不要他们的三个故事他说别人批斗要别人啊没给谁把见的阳光放家里了没给谁把见的阳光见东来哪里了别人批斗要别人批斗要是比给他们ကိုယ်ကတိကိုယ်ကအတိရောမူတဲ့တရားဓမ္မများကိုတတ်တော်ရိအားဟောကြားတော်မူခဲ့တယ်။ဘုရားရှင်တို့ရောက်အောင်ဆိုရလဲတရားကိုကျင့်သုံးပါဘုရားရှင်တို့ရောက်ဘုရားရှင်ပြီးတော့လည်းဟောကြားတာတရားပဲဟောကြားဘုရားမြတ်တယ်လဲမမြတ်ဘူးလဲဆိုတော့ဒီယရဏနှမျိုးနဲ့ပတ်သက်ပြီးတွေးစားတဲ့အခါမှာတရားကဘုရားကိုဖြစ်စေတာဖြစ်စေတယ်လို့တခါတရားကိုဘုရားကဖြစ်စေတယ်လို့ဒီလိုအပြန်အလှန်သဘောအဖြစ်စဉ်းစားဆင်ခြင်လို့ရတယ်ဆောဘုရားကိုညွန့်တဲ့စကလုံးတလုံးမှာသစ္စာပြားကိုဖော်ပြတဲ့စကလုံးတလုံးမှာဓမ္မသာမိဆိုတဲ့စကလုံးရှိတယ်။ဓမ္မသာမိဆိုတဲ့စကလုံးကဓမ္မဤပိုင်ရှင်တရားဤရှင်သခင်လို့ဒီလိုလေးပဲရတဲ့စကလုံးနဲ့သစ္စာပြားကိုသုံးလုံးဖော်ပြတဲ့စကားကိုကြည့်မယ်ဆိုရင်ဒ ဒါမြတ်စွာဘုရားဟောကြားတဲ့တရားဓမ္မတွေကိုရည်ညွှန်းပြီးတော့ဓမ္မသာမီးလို့ဒီလိုပြောရတာအခုဖြစ်ဒီတရားတွေကတရားဟောမှသိရတဲ့တရားတွေဖြစ်ဒီတရားတွေရဲ့ပိုင်ရှင်အဆင့်မြတ်စွာဘုရားတော်တွေဖြစ်တယ်လို့ဒီရှုတော်ကနေပြောရတာတူတယ်အရာရာမှာရှုတော်ရဲ့ပဲကြည့်ပြီးတော့ပြောရတာမြတ်စွာဘုရားသခင်ကိုရောမြတ်ကတရားသိပြီးမှဘုရားဖြစ်တာဖြစ်တော့အကြောင်းတရားကိုလေးမြတ်ပြုပြီးတော့နေတရားကိုဂုံပြုတဲ့စကလုံးနဲ့ဒီကဆရာတွေကဂုံပြုတဲ့အခါဗုဒ္ဓံသံဗုဒ္ဓပုစိဓမ္မံသံဗုဒ္ဓပုစိธรรมะဆိုတဲ့တရားဟာဘုရားဆူဆူတော့ပူဇော်အပ်တဲ့တရားဖြစ်တယ်လို့ဒီရှုတော့ကပြောမယ်ရှင်ပူဇော်တာကိုကြည့်မယ်ဆိုဘုရားကိုယ်တိုင်ကလေးကူပြုတာဓမ္မကမြတ်တယ်လို့ဒီလိုလဲဆိုနေအဲ့တော့ဘုရားနဲ့တရားဟာကွန်ပြားခြားတာမျိုးမရှိဘူးလို့ဖက်ကလည်းပြောလို့ရအပြန်အလှန်ဆက်ဆက်ပြီးတော့ဘုရားကိုအမိပြုပြီးတော့တရားကိုသိကြရတယ်တရားကိုအမိပြုပြီးတော့ဘုရားဖြစ်တော်ရောက်ကြတယ်အရိယာသူတော်စင်ဖြစ်တော်ရောက်ကြတယ်သို့တော်ဘုရားဆရာကိုယ်တိုင်မြင်ကြားခဲ့တဲ့စကားလေးထောက်ထားမယ်ဆိုလို့ရှိရင်မြတ်စွာဘုရားကရှင်ဝတ္တိကိုမိန့်ကြားတဲ့စကားမှာယောဓမ္မံပတ္တိတောမံပတ္တိဓမ္မကိုတွေ့မှငါ့ကိုတွေ့ဓမ္မကိုမြင်မှငါ့ကိုမြင်တယ်လို့ဒီစကားကိုထောက်ထားကြည့်မယ်ဆိုရင်တတ်ရောလေးဖို့ဓမ္မအမှန်တမ်းမှအရေးပါတယ်ဆိုတဲ့ဘုရားကိုပုဂ္ဂိုလ်ကိုယ်တိုင်တွေ့နေရတဲ့တရားကိုမတွေ့ဘူးဆိုလို့ရှိရင်ဘုရားကိုတွေ့ရမလို့ဟောနောက်တစ်ခုကတသောဘုရားကိုယ်တိုင်ကတစ်ချိန်တုန်းကစဉ်းစားဆင်ခြင်ခဲ့ဘူးလေလောကမှာအလေးကမှုပြုစရာမရှိပဲနဲ့နေရတာကောင်းတခုခုတော့အလေးကိုပြုနေမှဖြစ်နေလူတွေကအထင်ထင်ရောက်လာလို့ရှိရင်ကိုယ်ကဒီမှာကိုယ်စားစရာမလိုဘူးလို့ထင်ပါတယ်ညာမြတ်စွာဘုရားကအဲ့လိုမစင်တာဘူးအလေးကိုပြုရမယ်လို့တခုခုအလေးကိုပြုတဲ့နဲ့အလေးကိုမပြုဘဲနဲ့နေတာဟာမကောင်းဘူးလေးစားရမယ်နေရာတော့ရှိရမယ်လို့ဘုရားစဉ်းစားအဲ့လိုစဉ်းစားပြီးတော့ကိုယ်မှာမပြည့်စုံသေးတဲ့သီလကိုပြည့်စုံဖို့အတွက်အဖြစ်ကိုအလေးလိုပြုရမယ်မပြည့်စုံသေးတဲ့တမာရီစွမ်းအားတွေပြည့်စုံအောင်အဖြစ်ကိုအလေးလိုပြုရမယ်မပြည့်စုံသေးတဲ့ပညာတွေပြည့်စုံအောင်အဖြစ်ကိုအလေးလိုပြုရမယ်တလောကလောကကိုလိုက်ပြီးတော့ဉာဏ်နဲ့ကြည့်လိုက်တဲ့အခါမှာမိမိနဲ့သီလတမာတိပညာအားဖြင့်တန်လွန်တဲ့ပုဂ္ဂိုလ်ကိုဆုံးထားပြီးမိမိနဲ့ဓာတ်တူရည်တူရှိတဲ့ပုဂ္ဂိုလ်ကမလို့ပုဂ္ဂိုလ်အနေနဲ့ရှာလိုက်မယ်ဆိုရင်သီလတမာတိပညာအားဖြင့်တသောပြအောင်နောက်ကျလာလေကြီးအောက်ကျတဲ့ပုဂ္ဂိုလ်လေးကြီးဆိုတိလသမารီပညာပြည့်စုံဖို့အတွက်ပုဂ္ဂိုလ်တဦးတယောက်ကိုအလေးပြုပြုဖို့ဆရာတင်ပြီးတော့လေးစားဖို့ဆိုတာမရှိတယ်ဘူးမရှိနိုင်တဲ့အတွက်ကြောင့်ဒီလိုကိုအလေးပြုပြုရမလဲလို့ဆိုတော့ငါသိတဲ့တရားကိုအလေးပြုပြုမယ်လို့ဆိုပြီးတော့မြတ်စွာဘုရားဓမ္မကိုအလေးပြုပြုပြီးတော့အကျင့်တော်နေထိုင်ခဲ့ ဲ့တော့ဓမ္မဟာဘယ်လောက်အရေးကြီးတယ်ဆိုတာဘုန်းကြီးတွေတွေမေ့မထားဘူးသစ္စာဘုရားကိုယ်တိုင်အလောင်းတော်ဘုရားကဒီမဂ္ဂင်၈ပါးဆိုတဲ့အချက်တရားကိုချက်သုံးလိုက်တာလို့ဘုရားဖြစ်တဲ့ရောက်တဲ့တပ္ပိတ္တဉာဏ်တော်ကြီးကိုရတယ်သုတမဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စဉ္စအဲ့ဒီတရားတွေကိုမမြင်သေးသည်ဘုရားဆိုတာကိုမြင်ဖို့မဖြစ်ဘူးဒါကြောင့်မို့လို့ယေဆောဘုရားကိုတခါတည်းခေါ်လဲဆိုလို့ရှိတယ်ဓမ္မကာယတရားကိုအလင်းလူပြုတာအဲ့ဒါဘာဖန်ကလည်းတရားကိုလေးစားခြင်းအားဖြင့်တရားကိုဟောပြောထုတ်ဖို့ဟောကြားတော်မူရဲ့ဘုရားကိုလည်းလေးစားပြီးသားဖြစ်သွားတယ်။သစ္စာဘုရားကိုလည်းပူဇော်တဲ့အရာမှာဘာကိုပူဇော်ဖို့လို့ဆိုတာဟောတာအမြဲတမ်းရှာတရားဓမ္မကိုချက်တုံးခြင်းဖြင့်ဓမ္မလူဓမ္မပฏิပတ်တိအနုတ္တရာပူဇော်လို့ဆိုတဲ့အတိုင်းဓမ္မလို့ခေါ်တဲ့မတရားဖုတ်တရားနိဗ္ဗာန်လို့ဆိုတဲ့လောကုတ္တရာတရားနဲ့တင့်တယ်ရောညီညွတ်တဲ့အနုဓမ္မလို့ခေါ်တဲ့ပဂိရှိပါအကျင့်တရားသီလဓမ္မဒီပညာအဲဒီပဂိရှိပါအကျင့်တရားကိုချက်သုံးခြင်းဖြင့်ဓမ္မကိုရနိုင်တယ်ဆိုတော့လောကုတ္တရာတရားကိုရရှိနိုင်တဲ့သီလဓမ္မဉာဏ်ဆိုရယ်အနုဓမ္မတွေစိတ်သုံးခြင်းဖြစ်လာတယ်ဘုရားကိုပူဇော်ရရောက်တယ်ဒီပူဇော်မှုဟာပမ္မာပฏิပတိအနုတ္တရာပူဇာလို့လဲလိုက်နာစိတ်သုံးခြင်းဟာကောင်းမှုပူဇော်ခြင်းဖြစ်တယ်လို့သစ္စာဉာဏ်ကြီးလို့ဟောတယ်အဲ့တော့ဘုရားကျွဲကဓမ္မကိုစိတ်သုံးဖို့ဆိုတာအလေးနဲ့ထားပြီးတော့ဟောခြင်းဘုရားတို့တည်းဓမ္မကိုပူဇော်တယ်ဓမ္မကိုလိုက်နာချင်းတော်တယ်ဒီလိုလုပ်တာအလုံးမမြတ်တဲ့လုပ်ငန်းတစ်ခုလို့ဒီလိုပြောတခါဓမ္မလို့ဆိုရတဲ့ပဲသစ္စာပြားဟောတဲ့တရားတွေကိုခွဲတဲ့အခါမှာဓမ္မနဲ့ဝိနည်းရလို့နှစ်မျိုးခွဲတယ်အဲ့လိုနှမျိုးခွဲပြီးတော့ပြောတဲ့အခါမှာဝိနည်းဆိုတာတော့ပါဒနာဝန္ဒန်ရှင်ယဟန်လေးလိုက်နိုင်ရမယ်ဖွဲ့စည်းလိုက်နိုင်ရမယ်ရှင်ယစီကံလေးထုတ်ဆိုပြညတ်တာဖြစ်တဲ့ဝိနည်းဓမ္မဆိုတာကြတော့မဟုတ်လေးပါတိုင်းအောင်ချက်သုံးလိုက်နိုင်ပြီတဏှာဝိဆင်းရဲကနေလွတ်မြောက်စေတတ်တဲ့တရားဓမ္မအဲဒီလိုနှမျိုးခွဲခြားထားတဲ့အတွက်ဓမ္မကိုတစ်ခါထပ်မှမြည်တော့နှမျိုးခွဲတဲ့အခါမှာဓမ္မနဲ့အဘိဓမ္မအဘိဓမ္မလို့ဆိုတာကြတော့ထိုဓမ္မတွေကစစ်ထုတ်ပြီးတော့အမတန်လေးနဲ့တဲ့ရှင်ဓမ္မနန္ဒမရေနဲ့ပတ်သက်တဲ့ဟောဖို့ဟောနည်းဟာပရမတ္ထအနှစ်ကိုအကျယ်ချဲ့ပြီးတော့ပြည့်ပြည့်စုံစုံဟောတဲ့အဘိဓမ္မာဆိုတာဘုရားဟောတာမှာလေးနဲ့တရားအဲဒီလေးနဲ့တရားတွေကိုအစဉ်နဲ့ထောက်ပြီးတော့အဘိဓမ္မာကျမ်းဆိုတာဒီလိုဖြစ်ပေါ်တယ်သို့တော့အဘိဓမ္မာကျမ်းနဲ့တောတန်ကျမ်းရဲ့အနှစ်သာရခြင်းကတူတူပဲလို့ဒီလိုမှဒီချိုးကပြောရကြတယ်ပုဒ္ဒတရားတွေအဓိပ္ပာယ်တရားများတယ်ပုဒ္ဒတရားတွေမနဲ့တော့ဘူးအဓိပ္ပာယ်တရားပဲနားတတ်တယ်အ အဲ့လိုပြောတာကမမှန်ချမ်းလို့ဆုတ်တံတဲ့အဘိဓမ္မာတကယ်တော့အခြေခံအားဆိုတူတူပဲသုတ်တံတဲ့မှာလည်းယုတ်တရားနဲ့တရားတွေကိုရှင်းနေဟောကြားထားတာဒီပါအဘိဓမ္မာလည်းယုတ်တရားနဲ့တရားတွေရှင်းနေဟောကြားသို့တော့အဘိဓမ္မာရဲ့ထူခြားချက်ကဘာလဲဆိုရင်အဘိဓမ္မာမှာတရားတော်ရှိတယ်ညပြည့်ပြည့်စုံစုံတဘာဝတရားရှုတော့ကနေပြီးတော့စုံနေအောင်အကျေတဝဲခေါ်တာတုတ်တန်ကြတရားနာတဲ့ပုဂ္ဂိုလ်တွေနဲ့တန်ယုံတန်ယုံလေးတွေသိတာရုံလေးတွေကိုဒီလိုခေါ်တာဒါကြောင့်လို့တုတ်တန်ကအဘိဓမ္မာကျတော့ပရမတ္ထဒေသနာလို့ပရမအစ်စ်အနှစ်တွေကိုပဲခေါ်တာဖြစ်တော့ကြပရမတ္ထဒေသနာဒီလိုခေါ်တာအဲ့ဒါအဘိဓမ္မာနဲ့တုတ်တန်ဆိုတာအခြေခံအနှစ်သာရအားဖြင့်ဒုဝေကဒုမယအဘိဓမ္မာကဘာလို့ထူးခြားလာလဲလို့ဆိုလို့ရှိရင်တုတ်တန်တဲ့အဘိဓမ္မာထူးခြားပါလားတုတ်တန်တရားကတတ္တဝါတွေရဲ့အကျင့်စရဲ့တတ္တဝါတွေရဲ့အစ္ဆတရားနဲ့လိုက်ရောညီပြီးအဓိကထားပြီးတော့တင့်လျော်တဲ့ပုဂ္ဂိုလ်တွေကိုတင့်လျော်တဲ့အနေထားတော့ဒီလိုဟောပြောသွားတာတော့အဘိဓမ္မာကျတော့အဲ့လိုမဟုတ်ဘဲနဲ့သဘာဝတရားရဲ့အရှိအတိုင်းပဲပုဂ္ဂိုလ်တတ္တဝါတွေများစွာသုံးသပ်လို့မဖြစ်ပဲနဲ့သဘာဝတရားရှုတော့မှနေပြီးတော့သဘာဝတရားကိုပြည့်ပြည့်စုံစုံဟောပါဆိုတော့အဘိဓမ္မာတင်ယူရတာဘယ်လိုအသိဉာဏ်တွေကိုပုံပြီးတော့တိုးတက်စေတယ်လဲလို့ဆိုလို့ရှိရင်နာမရူပပြိစေတာဉာဏ်လို့ခေါ်တယ်အနာလဂီကယ်နောလေဂျ်အောင်မိုင်းနေမှာရှုတရားနန္တရားတွေကိုခွဲခြားဆွဲပြန်ပြီးတိတတ်တဲ့အသိဉာဏ်တစ်ခုဘိဓမ္မာပို့ပြီးတော့ပြည့်ပြည့်စုံစုံပေးတယ်လို့ဒီလိုပြောသုတ္တန်ကမပေးဘူးလားလို့ဆိုပြီးသုတ္တန်သုတ္တန်အဘိဓမ္မာရဲ့ရှင်လင်းဖတ်ကြားမှုကပို့ပြီးတော့ပြည့်စုံတယ်ဒီလိုပြောအဲ့တော့အဘိဓမ္မာတရားတော့လေ့လာရင်သိရခြင်းအဘိဓမ္မာရဲ့သဘာဝတရားတွေကိုသိရှိခြင်းအဖြစ်ဒုရယတ္တမှာတဏယမှာကဘာရှိကြအောင်ဘောဟောင်းမြောင်များစွာဆွဲလန်းနေတဲ့ဆွဲလန်းနေတတ္တဝါဆိုတဲ့အယူဆအထင်မြင်နေအဘိဓမ္မာကိုသိခြင်းအဖြစ်ဒီအထင်မြင်တွေကိုရောကြသွားစေနိုင်တယ်တတ္တဝါဆိုတဲ့အမှတ်တင်ညာတစ်ခုဖြောက်ဖို့ဆိုရင်ဘာသာမခဲနေငါဆိုတဲ့အစွဲလမ်းငါဟာဆိုတဲ့အစွဲလမ်းဖြောက်ဖို့ဘာသာမခဲနေတဘာဝတရားတက်တဲ့သင်္ခါရတရားတက်တဲ့လို့မြင်မွေးအမှန်တမ်းမခဲနေအဲ့လိုတဘာဝတရားတက်တဲ့တာဖြစ်တယ်ယုံမှန်တက်တာဖြစ်တယ်ဘတ်တော်မှာဖြစ်သင်္ခါရတက်တဲ့ညာဖြစ်တယ်တတဝါဆိုတာမရှိပြီတဲ့ကြောင့်ပုံညာယုံနာတတ္တညာသာဖြစ်ပြီးတတဝါဆိုတဲ့အရာမရှိလို့တတဝါဆိုတဲ့အရာကစိတ်သုံးနေပြီတဲ့ကြောင့်ပုံညာမောတတ္တဖြစ်တယ်လို့ဒီလိုအမြင်တွေကိုရှင်းလာအဘိဓမ္မာကဉာဏ်ကိုပွင့်လင်းစေတယ်အဲ့လိုအဘိဓမ္မာကဒီလိုဉာဏ်ကိုပွင့်လင်းစေတယ်အဘိဓမ္မာတရားဖျားသာသနာတော်တည်ထောင်နေတဲ့ကြာကာလပတ်လုံးသူတ္တပယဉာဏ်ဖြင့်ကြားနာခြင်းစေတပယဉာဏ်ဖြင့်ဆင်ញင်စဉ်းစားခြင်းပေါင်းကံပယဉာဏ်ဖြင့်ပွားများခြင်းတရားတော်နဲ့ပတ်သက်ရပြီးတော့ဒီလိုသိရှိရအောင်ဆိုပြီးတော့အဘိဓမ္မာဉာဏ်ကိုသိယူကြရတယ်ဘိဓမ္မာဉာဏ်ကိုပို့ချပေးကြရတယ်အဘိဓမ္မာတရားကိုဟောပြောရတယ်နာယူကြရတယ်လို့ ဒီလိုမှန်ကန်တဲ့အတိနဲ့အပြီးတမှာကိုသိလာကြကုသောရာဟာအပြီးတမှာရဲ့ဓမ္မရဲ့၄နှစ်တဲ့တမာဝါးတွေကိုဂုတိပူဇော်တာဒါပထမဆက်တကယ်အပြီးတမှာတရားတွေကိုသိရှိအောင်ကြိုးစားတာဒုတိယဆက်သိရှိနားလည်တဲ့အတိုင်းလိုက်လာချက်တော့တတိယဆက်တစ်ဆင့်ဒီတစ်ဆင့်လောက်ဆောင်ပြီးတော့သွားလည်နေပေါ့နောက်ဆုံးကတော့အဘိဓမ္မာရဲ့သဘာဝတရားတွေကိုသိရှိနားလည်မှသာလည်တဏှာဝကလွတ်နိုင်တယ်လို့ဆိုလိုတာတချို့ကမေးကြတယ်အဘိဓမ္မာပတ္တဖက်နဲ့ကမ္မထာအထုတ်လို့ရလားလို့မေးတာလည်းရှိတယ်အဲ့တော့အဘိဓမ္မာဆိုတာကျမ်းဂန်ကြီးတစ်ခုလုံးကိုရည်ညွှန်းရင်တော့တမျိုးပေါ့ကျမ်းဂန်ကြီးတစ်ခုလုံးကိုရည်ညွှန်းတာတော့ဘုအဘိဓမ္မာဆိုတာသူအဘိဓမ္မာခေါ်တဲ့ကျမ်းမှာအနှစ်ထုတ်ပြီးတော့ခြေထားလို့ရှိရင်ယုံညံ့တဲ့နှစ်ခုလုံးရှိတယ်အဲ့ဒီယုံညံ့တဲ့နှစ်ခုမှာမကွဲလို့ရှိရင်တော့ဒါတရားထုတ်လို့ရအဘိဓမ္မာကျမ်းကြီးတွေကိုတတ္ထဝတ္ထာဆိုလေဘောမှာဘိဓမ္မာကျမ်းစာလေးမတက်လည်းပဲရုပ်နာမှာပြအောင်ဆိုလိုတာကကျမ်းကြီးတစ်ကျမ်းလုံးမတက်ပေမဲ့ထိုကျမ်းလာအနှစ်ချုပ်ဖြစ်တဲ့ယုတ်တရားတန်တရားတွေကိုမိမိတဏ္ဏမှာတွေ့ရှိနိုင်တယ်တွေ့နိုင်တဲ့အသိဉာဏ်ရတယ်ဆိုရင်တရားထုတ်မယ်နဲ့တရားထုတ်ခြင်းလည်းရနိုင်တယ်လို့သူပြောအဲ့တော့သူပြီးတဲ့ယုတ်တရားတန်တရားဆိုတာကိုဘိဓမ္မာလို့ခေါ်လျက်ပြိမာတော့ခေါ်ရတယ်။ဒီပြိမာကျမ်းကိုသင်ယူခြင်းဖြင့်နဗ္ဗရူပပြည့်စည်တဲ့ဉာဏ်ကိုစဉ်းစားသိနိုင်တယ်။ပြည့်စည်ပရိသတ်ဉာဏ်ကိုရည်သားသိနိုင်တယ်။ဒီနဗ္ဗရူပပြည့်စည်တဲ့ဉာဏ်နဲ့ပြည့်စည်ပရိသတ်ဉာဏ်ဆိုတာဝိပဿနာဉာဏ်၏အတွက်ရှေ့ပြေးအနေနဲ့သို့မဟုတ်ဖောင်ဒေးရှင်းအနေနဲ့မရှိမဖြစ်တဲ့တရားနဲ့ကိုအဲ့ဒီနာမရူပပြည့်စုံတဲ့ဉာဏ်ရင်းနာမပစ္စယပရိက္ခဉာဏ်ရင်းသာကျန်တဲ့ဝိပဿနာဉာဏ်နဲ့အဆင့်အဆင့်တက်သွားမယ်နာမရူပပြည့်စုံတဲ့ဉာဏ်ဟာဒိဋ္ဌိဝိတ္တိလို့ခေါ်တဲ့အရာနာမရူပနံယထာဝထတနံဒိဋ္ဌိဝိတ္တိနာမနန္ဒီယုတ်တွေကိုအရှိတိုင်မမကန်ကမြင်တဲ့အသိဉာဏ်ကိုဒိဋ္ဌိဝိတ္တိခေါ်တယ်ဒိဋ္ဌိဆိုတာနာယုတ်တွေကိုမြင်တဲ့အသိဉာဏ်ဝိတ္တိမှားနေတဲ့တက္ကရာဒိဋ္ဌိစားတယ်မှားနေတဲ့အယူဆတွေတုတ်တင်ရှင်းလင်းပြနိုင်တယ်ဒီအိဗယ်နဲ့အတ္တဒိဋ္ဌိဆိုရဲမှန်တဲ့အမြင်ကိုရှင်းလင်းသုံးပြနိုင်လို့ဝိတ္တုဋ္ဌိနာယုတ်တွေကိုအမှန်တမ်းမြင်လို့ဒိဋ္ဌိအမှန်တမ်းမြင်နေဆိုတဲ့ဒိဋ္ဌိဆိုတဲ့အသိဉာဏ်ဟာဒီနေရာမှာအသိဉာဏ်ကိုပြောအသိဉာဏ်ဟာအတ္တဒိဋ္ဌိဆိုရဲယူဆမှားတဲ့အမြင်မှားတစ်ခုကိုရှင်းလင်းသုံးပြနိုင်တဲ့အတွက်ကြောင့်ဝိတ္တုဋ္ဌိဒီနည်းကိုပေါင်းဆက်ပြီးဒိဋ္ဌိဝိတ္တုဋ္ဌိလို့ဒီလိုခေါ်သာသမိကျမ်းတော်မှာဒီလိုခွင့်ရှိတယ်။အဲဒီချုပ်ကြတော့လေဒိဋ္ဌိဆိုတာအယူမှားမှုကိုဝိတ္တုတိစင်ကြယ်စေတယ်လို့ဒီလိုလေးပဲဒီလိုရေးချတယ်ပေါ့။တကယ်တော့ဒိဋ္ဌိဝိတ္တုတိဆိုပြီးမှနာမရူပပိစိကဉာဏ်ကိုပဲပြောတာဖြစ်တယ်။ရုပ်နာမ၅ပါးကိုတင်းတင်းရှားရှားကွဲကွဲခြားခြားစာထဲမှာလည်းမဟုတ်ဘဲနဲ့မိမိရဲ့ခန္ဓာမှာဖြစ်အောင်သိရှိနားလည်ပြီဆိုလို့ရှိရင်နမရူပပြိစိတ်ဉာဏ်ရလို့ဒိဋ္ဌိဝိတ္တိအမြင်ဟာစင်ကြယ်တဲ့အမြင်မှားရတဲ့အမြင်တစ်ခုကိုတုတ်တင်ထားလို့စင်ကြယ်တဲ့အမြင်တစ်ခုရရှိတယ်လို့အဲ့ဒီနမရူပပြိစိတ်ဉာဏ်နဲ့ဒိဋ္ဌိဝိတ္တိရင့်တန်ဖွင့်ပြောစေနိုင်တာဒီအဘိဓမ္မာကျမ်းလေးပဲဒါကြောင့်မလို့အဘိဓမ္မာကျမ်းလေးကိုရေးထားရတယ်အဘိဓမ္မာကျမ်းလေးကိုသင်ယူရတယ်ပူဇော်ရတယ် အမှန်တမ်းမှာတတိယအကျဉ်းလေးဟာအလွန်တန်ဖိုးရှိတယ်လို့သိတဲ့တတိယဒါအချိန်မှာအကျဉ်းသိတယ်သိလာပြီးတဲ့နောက်မှာအဓိပ္ပာယ်တရားတွေရဲ့အနှစ်တာကဒီအနှစ်တာသိပြီးတော့ထိုအနှစ်တာအတိုင်းမိမိတဏ္ဍာဒီအနှစ်တွေရရှိအောင်လုပ်တယ်ကျေလို့ဆိုလို့အဲ့ဒါကြောင့်လို့အဓိပ္ပာယ်တရားဟာဒီဝိပဿနာခြင်းစဉ်ကိုတိုက်ရအကျိုးပြုရင်ကျိုးပြုတာဖြစ်သွားကြ။မေတ္တာမအရေးကြီးတဲ့တရားတစ်ခုလို့ဒီလိုပြော။တရားတော်တို့အပြီးမှာကိုရုပ်ခပူဇော်ရုံနဲ့မဟုတ်ဘဲနဲ့ဒီမှာတရားရဲ့အနှစ်သာရတိုင်းတွေကိုသိအောင်မှလေ့လာသင်ယူကြရမှာဖြစ်တယ်နော်။အဲ့ဒါလေးကသိဉ္စမနောက်ဆုံးမှာအဘိဓမ္မာသိဉ္စံကိုအခြေခံပြီးတော့ဝိပဿနာဉာဏ်အဆင့်ဆင့်တက်သွားပြီးထိုဝိပဿနာဉာဏ်တွေကအာတံပြီးဖွင့်ပြလာလို့ရှိရင်ထိုဝိပဿနာဉာဏ်တွေကဘယ်တိအောင်ကိုယ်ဆောင်နိုင်လဲဆိုနေဉာဏ်ဝိပဿနာဉာဏ်တွေကခိရိတာတွေကိုတရင်ကအဖြစ်အာပြော့တော်လို့ပြီးတရင်ကအဖြစ်ဖယ်ရှားပြစ်တယ်အဲ့ဒီဖယ်ရှားလိုက်ခံရတဲ့ကိလေသာတွေဟာတဖြည်းဖြည်းအားပြော့မိမ့်မိမ့်သွားပြီးတော့ငဲ့ညာတွေပေါ်တဲ့အခါမှာလုံးဝအမြစ်ပါမတမ်းပျောက်သွားတယ်။အဲ့တော့ကိလေသာဆိုတာအဆင့်30နဲ့ကြည့်ရအောင်ပရမသောအဆင့်ကဖြစ်နိုင်ခြေရှိပြီးတော့မိမိတို့ခန္ဓာကိုယ်မှာအမိတို့ရဲ့တဏ္ဏမှာဖြစ်နေချင်ဖြစ်နိုင်ခြေရှိတဲ့အရာတွေကိုအမှုတရားမခေါ်ဆွာစုဖြစ်နိုင်ခြေရှိတယ်ဆိုဆန္ဒဒုက္ခတွေ့လာလို့ရှိရင်ဆန္ဒဒုက္ခခံစားလို့ရှိရင်တွေ့တာမှုဖြစ်လာဆင်းရဲဒုက္ခနဲ့ကြုံလို့ရှိရင်ဒေါသဖြစ်လာအဲ့လိုအကြောင်းတစ်ခုဆုံးလိုက်ဆုံးလိုက်ဇာကဖြစ်လိုက်ဒေါသဖြစ်လိုက်ဒီလိုဖြစ်လာနိုင်တဲ့ဖြစ်နိုင်ခြေရှိတာတွေကိုအမှုတရားအဲ့ဒီလူတရားလေးတွေဟာကုက္ကိတ္တဆိုရင်တော့ positive ဖြစ်တာ။ဟုတ်။လူတွေရဲ့စိတ်အစဉ်မှာ positive ဖြစ်တယ်။ဒုက္ခဖြစ်ရင်စိတ်တူကုက္ခနာမှာတော့တိုက်တယ်၊နာတိုက်တယ်ဆိုစိတ်တူ။အဲ့ဒါခံရခဲ့လာလို့ရှိရင်ဒုက္ခ။အဲ့ဒီခံရခဲ့လာတဲ့ဒုက္ခဖြစ်ရင်စိတ်ထဲမှာစိတ်တူလာလို့စိတ်မချမ်းသာလာလို့ဖြစ်လာတာ။ဒါရင်းတရားရှိဖြစ်တာ။ဒီလိုကြောင်းအကောင်းဆုံးမှလာတွေ့ရင်ဉာဏ်ကလူချင်းလာတဲ့တွေ့တာကချမ်းသာဒုက္ခနဲ့ပတ်သက်ပြီးတော့လူပြန်ဖြစ်တယ်။ဒါကြောင့်မလို့စာပေကျမ်းထဲမှာဒုက္ခယဝေဒနာယရာဂာလူတေယောအလူတေတိဒုက္ခယဝေဒနာယပဋိဟာလူတေယောအလူတေတိလို့ပြောတယ်။ဒုက္ခဝေဒနာမှာရာဂကိန်းနေကိန်းနေဆိုတာ positive ဖြစ်တယ်ဆရာအကြောင်းတစ်ခုပေါင်းစုံလိုက်တဲ့အခါမှာပေါ်သွားအနုပယရဲ့သဘောအနုရူပံကာရဏံလဘိတောဥပိသတိသိမြော်တဲ့အကြောင်းတစ်ခုဖြစ်လာလို့ရှိရင်ပေါ်လာမယ်ဟာဒါကြောင့်မို့လို့တိကကျော်ကျမ်းမှာအနာဂတခိလိတာလို့ဒီလိုပြောတယ်အဲအားရှိနေပြီဆိုရင်နောက်ထပ်အကြောင်းတစ်ခုထပ်ပေါင်းလိုက်တာနဲ့တပြိုင်နက်ပေါ်လာနိုင်တယ်နေတာအဲ့ဒီပေါ်လာနိုင်တဲ့ဒီအနေအထား positive ဖြစ်နေတဲ့အနေအထားတခုကိုဝိပဿနာဉာဏ်ကျင့်ပြီးတော့ရရှိလာတဲ့မဉာဏ်နဲ့မှဖယ်ရှားလို့ရတယ်ဝိပဿနာဉာဏ်နဲ့ဖယ်ရှားလို့ရတာဘာလို့လဲဆိုရင်ပရိယုဌာနလို့ခေါ်တယ်ခုနကဒုက္ခနဲ့တွေ့လို့တော်တာမှုရာဂစိတ်လေးပေါ်လာလိုက်ဒုက္ခနဲ့တွေ့လို့ဒေါသလေးဖြစ်လာလိုက်ဆိုရင်အဲ့ဒီဖြစ်လာမှုဝိပဿနာဉာဏ်ကအတားရှိပေးနိုင်တယ်။အဲတော့ပရိယုဌာနကိလေသာကိုဝိပဿနာနဲ့ညှိတတ်ပြီးတော့ထားတယ်။ရှေ့ပိုင်းကတိလနဲ့ဝိတိတ်ကမကိလေသာတွေကိုညှိတတ်ပေးထားတယ်။တမထဝိပဿနာဝိပဿနာခြင်းစဉ်ထဲမှာတမာရီစွမ်းအားလည်းပါတယ်။အဲဒီတမာရီစွမ်းအားပညာစွမ်းအားတွေနဲ့မိမိရဲ့စိတ်အစဉ်မှာအာယုန်နဲ့ဆုံးလိုက်တိုင်းထပ်ထပြီးတော့ပေါ်လာမဲ့ဟာတွေကိုနှိမ့်နှိမ့်ပေးထားတယ်။ဆိုပါစို့ဒီချက်ကလေးတစ်ခု ကက်စ်မီချစ်ပရိုဗီတခုဒီတိုင်းထားလို့ရှိရင်မီးမရှိဘူးသို့တော့စကံတရားကဖြစ်ပြီးတော့ဘိန်းလုံးလေးကိုဖြစ်ပေါ်လာမယ်ဆိုလို့ရှိရင်ဒီတော့ပြင်ချာအဲ့လိုဒီတော့ပြင်ထွက်လာတဲ့အနေအထားမျိုးကိုဒါပရိယုဌာနလို့ခေါ်တယ်အဲ့ဒီပရိယုဌာနမျိုးဖြစ်မလာအောင်ဝိပဿနာဉာဏ်ကဖြစ်ထားတယ်အဲ့တော့ကျမ်းလေးကတော့ခန္ဓာမီးဖြစ်နိုင်တဲ့အနေအထားတွေအတွင်းထဲမှာရှိမဉ္ဇဏ်ပေါ်လာတဲ့အခါကျအဲ့ထက်ကကက်စ်တီလည်းတစ်ခုမှမရှိတော့ဘူးမီးဖြစ်နိုင်တဲ့ပွတ်နိုင်တဲ့တစ်ခုနဲ့တစ်ခုဖြစ်ပေါ်တဲ့အရာတွေတစ်ခုမှမရှိတော့ဘူးဆိုလို့ရှိရင်ဒါအလုပ်ရမှာမရှိတော့ဘူးဒီလိုပြလောက negative ဖြစ်ပါအဲ့တော့ဝိပဿနာဉာဏ်လို့ဆိုရတဲ့ပရိယုဌာနခိလတာကိုဖယ်ရှားပြီးတော့ဝိပဿနာဉာဏ်ရင်းတာလာတဲ့အခါမှာမဉ္ဇဉ်ပေါ်လာပေါ်လာတဲ့မဉ္ဇဉ်ကိလေသာတွေကိုလောဘအဒုတိယမှာမကြအောင်ဖယ်ရှားပြီးမဉ္ဇဉ်ရဲ့အကျိုးဆက်အနေနဲ့ပေါ်လာတဲ့ဖိုးပေါ်လာတဲ့အခါထပ်မံပြီးတော့နှင်းတက်လိုက်တဲ့အခါလောဘအငွေ့အက်ကမကြအောင်ဖြစ်သွားတာဒါအဲ့ဒီထိအောင်ဆက်ထိအောင်ဘုန်းကြီးတို့ဒီကျင့်ကြံကြိုးကိုအထောက်ကြားဖြစ်တယ်အဲ့ဒီအဆင့်ရောက်မှတဏှာမှကြုံတွေ့ရတဲ့ဒုက္ခဆိုတာကြီးအေးအေးပဲအဲ့ဒီအဆင့်မရောက်သေးဘူးဆိုလို့ရှင်အဝိဇ္ဇာကျမ်းနေသည်ဒီအတွက်ကြောင့်ကိုယ့်ရဲ့လှုပ်ရှားသမျှတွေဟာသင်္ခါရဆိုတာဖြစ်လာကိုယ့်ရဲ့လှုပ်ရှားသမျှတွေဟာအကြောင်းတရားအကျိုးတရားတစ်ခုကိုထုတ်လုပ်တဲ့သင်္ခါရအဖြစ်တရားသင်္ခါရဆိုဒီနေရာမှာမမြဲတဲ့သဘောလေးကိုပြောတာသင်္ခါရလို့ဆိုရင်ဆောင်းအားရအကျိုးတရားတစ်ခုထုတ်လို့မဲ့အနေထားရကံတရားတွေပေါ်တယ်ကံတရားတွေပေါ်လာလို့ရှိရင်နောက်ထပ်ဘဝတစ်ခုအစားပြုတဲ့ဝိညာဉ်ဆိုတာပေါ်လာဝိညာဉ်ပေါ်လာတာနဲ့တည်းနဲ့နာယုတ်တွေကြီးထွားလာမယ်နာယုတ်တွေကြီးထွားလာရင်အပြင်မှာအာယုန်နဲ့ဆက်သွယ်တဲ့ဆက်သွယ်ရေးကိရိယာနဲ့အလားတူတူတဲ့ sense organ တွေပေါ်လာမယ်ယစီနာနာမေယာကိုစိတ်ဆိုတာဒီပါလာပါလာဒီအတွက်ကြောင့်ပြင်ပအာယုန်နဲ့ဆက်တွေ့လာလိမ့်မယ်ဆက်တွေ့တဲ့အခါမှာအတွေ့အကြုံခံစားမှုကြိုက်တဲ့ကြိုက်ပြီးပေါ်လာမယ်အတွေ့အကြုံတွေရတွေ့တာမှုတွေဖြစ်လာမယ်တွေ့တာမှုကချီးထွားလာလို့ရှိရင်ဆွလန်းလာမယ်ဆွလန်းမှုအကြောင်းပြုပြီးဘဝတစ်ခုကိုတည်ဆောက်ပြီးကံတရားတွေထမှန်ပြုလို့ဘဝဆိုတာရရှိလာအဲ့လိုရရှိလာတဲ့ဘဝဘာသာစလို့ဆိုဇာတိကစအခုဘုန်းကြီးတွေလည်းဇာတိကစထားတဲ့ဘဝရထားပြီရထားတဲ့ရထားတဲ့အတွက်ကြောင့်ဘာလာလို့ဆိုဇာတိပစ္စေသရမဏနာမည်လာပါတေချာပေါ့ဇာတိရထားတဲ့အတွက်ကြောင့်ပူခြင်းဆရာလာပူခြင်းလာတယ်ဆိုတော့ဘုခဏရောက်လာမှာမဟုတ်ဘူးအတိတ်ငယ်ရတဲ့ပုဂ္ဂိုလ်တွေကတို့မှာအူချင်းစာမရောက်သေးဘူးလို့ဒီလိုထင်မဟုတ်ရင်းချက်လာတာအူချင်းကိုခေါ်တဖြည်းဖြည်းရင့်လာချက်ချင်းကြီးခုံပြီးတော့ရင့်လာပေါ့တဖြည်းဖြည်းရင့်ပြီးရင့်လာတာကအစနောက်ဆုံးကြတော့ပရဏဆိုရင်ကိစ္စမှုနဲ့အဆုံးတက်တယ်ဘဝတခုဒီလိုပဲပြီးသွားတယ်ဆိုအဲ့တော့ဒီသဘောဝတရားလေးကိုရှင်းရှင်းလင်းလင်းအခြေခံလာစပြီးနားလည်ပရိယမတရားတော်မှာအိလာကြရတယ်တေယကြကိုယ့်တဏ္ဍာမရှိအတိဉာဏ်ဖွင့်ဖြိုးရအဲ့လိုဖွင့်ဖြိုးအောင်လုပ်တာကဘယ်မျက်စောင်လဲတဏ္ဍာပฏิပတ္တိအလုပ်တွေပူဇော်အကောင်းဆုံးပူဇော်ခြင်းလို့မျက်စောင်လာဟောခုလိုပဋ္ဌာန်းနေရင်ပတ်တဲ့သဘောဝတရားတွေကိုစဉ်းစားစဉ်းစားကြတယ်ပူဇော်တာဟောလက်တွေ့ကျင့်သုံးတာပူဇော်တာအဲ့ဒီလိုဓမ္မကိုပူဇော်တဲ့ကျင့်သုံးရခြင်းပူဇော်ခြင်းဖြင့်ဓမ္မကိုတွေ့တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဘုရားကိုလည်းတွေ့ပြီးသားဖြစ်တယ်။ဘုရားဆရာဟောတယ်။ယောဓမ္မံပတ္တတိသောမံပတ္တတိဓမ္မကိုသိရှိပြီဆိုလိုက်တာဒီပိုင်းနဲ့ဘုရားကိုလည်းတွေ့ရှိပါပြီ။တရားကိုဓမ္မကိုပူဇော်ခြင်းဖြင့်ဘုရားကိုလည်းပူဇော်ခြင်းဖြစ်တယ်ဆိုတဲ့ကိစ္စပြီးတယ်။ဘုရားဆရာကိုယ်တိုင်ကိုယ်ကပြည့်နေပါစာမန်လေးမှာမှားထားခဲ့တဲ့စကားတစ်ခုရှိတယ်။သောအနန္တမယဓမ္မောသဝိနေယောသဒိဋ္ဌိတောပညတ်တောသောမမရှိနတ္တ။ငါမရှိတဲ့နောက်ငါပညတ်ခဲ့တဲ့ဝိနေယမ အဟောကြားခဲ့တဲ့ဓမ္မတွေဟာသင်တို့ဆုံးမဩဝါဒပေးတဲ့ဆရာဖြစ်နေတယ်ဆိုတော့ဓမ္မကိုအလေးထားပူဇော်ခြင်းဟာမြတ်စွာဘုရားတက်တော်ထကြားရှိတော်လဲမှန်ကန်နေဒီကနေ့ထိအောင်လဲမှန်ကန်နေနောက်လည်းပဲမှန်ကန်နေဥမာလောကမှာဓမ္မမပြောင်းတဲ့မြတ်ဖရာလည်းမပြောင်းဘူးတန်ခါလည်းမပြောင်းဘူးဓမ္မပြောင်းသွားလို့ရှိရင်ဖရာလည်းပြောင်းမယ်တန်ခါလည်းပြောင်းမယ်ဒါကြောင့်မို့လို့အတိတ်ကအရေးကြီးဆုံးဖြစ်တဲ့ဓမ္မဒီမိတို့ရဲ့နှလုံးသားထဲမှာကိုစီကိုစီကိန်းအောင်ချင်းချံကျိုးကိုအားထုတ်တော်မူနေကြပါစေကုန်တည်းသာ